အဂျီယန်နိုင်ငံမှာစစ်သားတွေလိုက်ပါလာတဲ့စစ်လေရင်ဒဇင်းဖြတ်ချက်ရကလူ159ယောက်သေဆုံးသွားကြောင်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။မြို့တော်အဂျီယန်ရဲ့အနောက်တောင်ဘက်25ကီလိုမီတာအကွာဘော်ဖရက်လေစိတ်အခြေဆိုင်စခန်းနီးလေရင်ပြန်တက်ပြီးမကြာခင်မှာပဲဖြတ်ချသွားတာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲ249ယောက်နဲ့လေရင်ဝန်ထမ်း10ဦးပါပြီးအများစုကတော့စစ်တီတွေနဲ့မိသားစုဝင်တွေဖြစ်ပါတယ်။သေဆုံးသူတွေရဲ့ရုပ်လောင်းတွေကတော့ဘသူဘဲဝါဖြစ်ကြောင်းစစ်ဆေးနိုင်မှုအိနတ်တက်ချက်မျိုးကစစ်စေးုံကိုပို့ထားတဲ့အကြောင်းလဲကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားပါတယ်။အဲကျူရနိုင်ငံနော့တာမန်ကတင်ဒော့ဖ်မျိုးကိုပြန်တမ်းမဲ့လေရင်ဖြတ်ချသွားတာဖြစ်ကြောင်းလဲကာဝေးဝန်ကြီးဌာနကအတည်ပြုခဲ့တာပါ။ဖြတ်ချတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။1980ပြည်လို့နေ့တုန်းကဆိုဗီယက်ယူနီယံလက်ထက်မှာပုံစံထုတ်ထုတ်လုပ်ခဲ့တဲ့ IR-76 အမျိုးအစားလေရင်တွေဟာဘေကင်းလုံခြုံမှုမှာနာမည်ကောင်းရှိပြီးစီးပွားရေးလုပ်ငန်းသုံးအတွက်ရောစစ်ဖက်ဆိုင်ရာအတွက်ပါတည်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးများကြပါတယ်။